ကမ္ဘာစီးပွားရေးအင်အားကြီးစုနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာညှင်းပွားတာအရှိန်မြင့်လာတာကနေလုပ်ငန်းတွေပေါ်တယောက်မှုရှိလာနိုင်တာကိုအမေရိကန်နဲ့တရုတ်နိုင်ငံစလုံးကစီးပွားရေးကုမ္ပဏီတွေနဲ့ကုန်သွယ်ရေးအဖွဲ့အစည်းတွေစိုးရိမ်နေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်ကုန်ပစ္စည်းတွေပေါ်ဒေါ်လာဘီလျံ90ကိုအခွန်သတ်မှတ်ပြီးတဲ့နောက်တရုတ်ဘက်ကလည်းအခွန်တိုးကောက်မဲ့အမေရိကန်ကုန်ပစ္စည်းတွေစီးရင်ကိုချက်ချင်းပဲထုတ်ပြန်ကြေညာပါတယ်။ဒီအချိန်လေးကနေကုန်သွယ်ရေးစစ်ပွဲဖြစ်တဲ့အချိန်ထိရောက်သွားပြီးနိုင်ငံအကြားကြီးမားတဲ့အပြန်အလှန်ကုန်သွယ်ရေးကိုထိခိုက်မဲ့အခြေအနေနဲ့ဆိုင်နေရတာပါ။ဒါဟာတရုတ်ရဲ့ကြီးမားတဲ့ဈေးဝယ်ကြီးနဲ့ဆက်ဆက်လုကန်ကျင်တဲ့အမေရိကန်ပြည်ပကုန်တင်ပို့သူတွေနဲ့နိုင်ငံဆောင်ကုမ္ပဏီကြီးတွေအတွက်အထိနာစေနိုင်ပါတယ်။တရုတ်ကအခွန်တိုးပြီးကောက်မဲ့အမေရိကန်ထုတ်ကုန်တွေထဲမှာထိဆုံးကပါနေတာကတော့စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍထုတ်ကုန်တွေပါ။နောက်လာကစားပြီးတရုတ်ဘက်ကပြန်ကောက်မဲ့အခွန်ငွေဒေါ်လာ34ဘီလီယံကျော်ထဲမှာဝဒတင်တဲ့ရိစံအမေကလိမ်မော်ဒီစတဲ့အမေရိကန်ကုမ္ပဏီပေါ်လာပါတယ်။ထိခိုက်နိုင်ခြေရှိတဲ့အမေရိကန်လုပ်ငန်းတွေထဲမှာမော်တော်ကားထုတ်လုပ်ရေးလုပ်ငန်းကဏ္ဍလည်းတခုအပါအဝင်ဖြစ်ပါတယ်။